အမေရိကန်နဲ့တရုတ်ကြားသွင်းကုန်တွေပေါ်ပြန်လည်ကုန်သွယ်ခွင့်တွေတိုးမြှင့်စီးကြပ်ကောက်ခံနေတဲ့အတွက်ကမ္ဘာစီးပွားရေးစည်းကွက်လည်းကျဆင်းခဲ့ပါတယ်အမေရိကန်သမ္မတ Trump ကတော့လက်ရှိအချိန်မှာအမေရိကန်ကအသာစီးရနေတယ်လို့ပြောပေမဲ့ဒီလိုသာတရုတ်နဲ့ကုန်သွယ်ရေးဆက်ပြီးတင်းမာနေတယ်ဆိုရင်တစ်ဖက်စလုံးမှာထိခိုက်နစ်နာမှုတွေဖြစ်ပြီးစီးပွားရေးအကျပ်တဲနဲ့ရင်ဆိုင်ရနိုင်တယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်ဒီအကြောင်းကိုတော့ဒေါ်လာလတ်တန်းကစူးစီးတင်ပြထားပါတယ်ရှင
်သမ္မတ Donald Trump ကတရုတ်ဘက်ကအမေရိကန်ကုန်စည်တွေပေါ်အခွန်ငွေစီးကျက်တဲ့နောက်ဆုံးလက်တုံ့ပြန်မှုကြောင့်လက်ရှိအမေရိကန်နဲ့တရုတ်ကုန်သွယ်ရေးဆွေးနွေးပွဲတွေမှာအမေရိကန်တို့အခြေအနေပိုကောင်းစီတယ်လို့ပြောခဲ့ပါတယ်။အင်ဂျီရောမှာအလဲပရောက်ရှိနေတဲ့ဟန်ဂရီဝင်ကြီးချုပ်ဗစ်တာအော်ဗာနဲ့တွေ့ဆုံစဉ်သမ္မတ ထရမ့်ကစကီယိုနဲ့ကုန်သွယ်ရေးစစ်ပွဲနောက်ဆုံးအနေအထားကိုအခုလိုသတင်းတောက်ပြီးကိုပြောခဲ့ပါတယ
်။ We're in a great position right now no matter what we do. Yeah, I think China
wants ကျွန်တော်ကအခုသိက္ခာအသာစီးရနေတာပါ။အမေရိကန်ကဘလို့ပဲအေးအေးယူဆောင်ရွက်ပါစေတရုတ်ကတော့ထိခိုက်မှာပါ။အခုလေကြောင့်ကုမ္ပဏီတွေကတရုတ်နိုင်ငံကနေအခုပဲထွက်ကြတော့မယ်လို့စတင်ပြောနေကြပါပြီအခွန်နဲ့ဆိုတရုတ်မှာဆက်အလို့မဖြစ်နိုင်ကြတော့ပါဘူးအခွန်မဆောင်ရအောင်ကုမ္ပဏီတွေကတရုတ်ကနေထွက်ပြီးအခြားနိုင်ငံတွေကိုတွားကြမှာပ
ါကမ္ဘာအကြီးဆုံးစီးပွားရေးနိုင်ငံကြားကုန်ရည်စစ်ပွဲမှာသမ္မတ ထရမ့်ကတရုတ်ကလက်တုံ့ပြန်ရမှာအမေရိကန်ကုန်စည်ဘီလီယံ60အပေါ်ခွန်ငွေ25ရာခိုင်နှုန်းထိစီးကျလိုက်တာဖြစ်ပါတယ်ခုလိုတရုတ်ရဲ့လက်တုံ့ပြန်မှုဟာသမ္မတ ထရမ့်အစိုးရကတရုတ်ကတင်သွင်းတဲ့ဒေါ်လာဘီလီယံ200ကုန်စည်တွေအပေါ်ဆေးရကိန်းနှုန်းမှနေ25ရာခိုင်နှုန်းအထိပြီးခဲ့တဲ့တောက်ကြိုင်လေးကခုစီးကျခဲ့လို့ဖြစ်ပါတယ်တရုတ်ရဲ့အမေရိကန်ကြားစီးပွားရေးပြည်ပခါဟာပြီးခဲ့တဲ့ဒီကင်ဘတ်ကနိုင်ငံကုန်စည်ဆွေးနွေးပွဲပြတ်သုံးခဲ့ပြီးတင်းမာလာခဲ့တာဖြစ်ပါတယ်တရုတ်ဘက်ကသဘောတူညီတာအဓိကကုန်စည်အချက်တွေကိုပြန်ရုပ်သိမ်းခဲ့တာကြောင့်သမ္မတ ထရမ့်ကအခုလိုကိုယ်စီးကျဖို့ဆုံးဖြတ်ခဲ့တာဖြစ်တယ်လို့ဆိုပါတယ
် But we had a deal with China it was 95% there and then my representatives as you know Secretary Mnuchin and
ဒီနေ့ကျွန်တော်တို့95ရာခိုင်နှုန်းသဘောတူညီမှုရနေတဲ့အချိန်မှာကျွန်တော်ရဲ့ကိုယ်စားလှယ်တွေဖြစ်ကြတဲ့ဝန်ကြီး Steven Mnuchin နဲ့ကိုယ်တော်ရေးအထူးကိုယ်စားလှယ် Robert Lighthizer တို့တရုတ်ကိုတွားတဲ့အခါမှာအရင်ကသဘောတူညီချက်တွေကိုတရုတ်ကမတူတော့ဘူးလို့ပြောခဲ့ပါတယ်။ဒါဟာလုံးဝလက်ခံနိုင်စရာမရှိပါဘူး။ဒါကြောင့်ကျွန်တော်ကကောင်းပြီအခွန်စည်းကြမယ်လို့ပြောခဲ့တာ
ပါ။ခုလိုတရုတ်နဲ့ကုန်သွယ်ရေးတင်မာနေချိန်မှာသမ္မတ ထရမ့်ကဇွန်လနှောင်းပိုင်းဂျပန်မှာကျင်းပမယ် G20 ထိပ်သီးညီတာကမှတရုတ်ကရှီဂျင်းပင်ပြင်ရုရှားသမ္မတဗလာဒီမာပူတင်တို့နဲ့လည်းတွေ့ဆုံဖို့ရှိတယ်လို့သတင်းစာရှင်းလင်းပွဲမှာအကြည့်ပြုခဲ့ပါတယ်။တရုတ်နဲ့အမေရိကန်ကြားအခုလိုအပြန်အလှန်အခွန်စည်းကြခြင်းဟာအပယ်လုံးတွေနင့်လာဖို့ရှိတယ်လို့အင်ဂျီရောစီးပွားရေးကြံပြီးလယ်ရီကတ်လိုက Fox News Sunday တွေ့ဆုံနီမြန်ကမှဝန်ခံခဲ့ပါတယ
် And yes to some extent I don't disagree with that again both
ဟုတ်ပါတယ်အတိုင်းအတာတစ်ခုထိတော့ထိခိုက်နိုင်ပြရှိတယ်ဆိုတာကိုကျွန်တော်ဝန်ခံပါတယ်နှစ်ဖက်စလုံးအတွက်ထိခိုက်နိုင်ပါတယ
်တကယ်တော့အမေရိကန်ကတရုတ်ကုန်စည်တွေပေါ်အခွန်စီးကျက်တယ်ဆိုပေမဲ့အခွန်ငွေကိုတရုတ်ကပေးရတာမဟုတ်ဘဲကုန်စည်တင်သွင်းတဲ့အမေရိကန်စီးပွားရေးလုပ်ငန်းရှင်တွေကပေးဆောင်ကြရတာဖြစ်ပါတယ်။တရုတ်ဘက်ကအခွန်ငွေစီးကျက်တဲ့ကုန်စည်တွေဟာလည်းသမ္မတ ထရမ့်ကိုအဓိကထောက်ခံတဲ့စက်မှုလုပ်ငန်းရှင်တွေနဲ့စိုက်ပျိုးရေးလုပ်ငန်းရှင်တွေနေထိုင်တဲ့ပြည်နယ်တွေကိုအဓိကထိခိုက်စေနိုင်တာဖြစ်ပါတယ်။ခင်မီနီးပညာကုန်စည်တွေနဲ့တခြားစက်မှုကုန်ပစ္စည်းတွေအပြင်ဂျုံမြေပဲတခြားနဲ့ဘယ်ရီဒီစတဲ့စိုက်ပျိုးရေးထွက်ကုန်တွေပေါ်မှာလည်းတရုတ်ကအခွန်စီးကျက်ထားတာဖြစ်ပါတယ်။ခုလိုတရုတ်ရဲ့ကုန်သွယ်ရေးစစ်ပွဲကြောင့် stock ဈေးနှုန်းတွေလည်းထိုးကျခဲ့ပါတယ်။ဒါကြောင့် Kentucky ပြည်နယ် Republican အထက်လွှတ်တော်မှ Rand Paul ကသမ္မတ Trump အနေနဲ့တရုတ်နဲ့ကုန်သွယ်ရေးစစ်ကံတွေနောက်ဆုတ်ဖို့မလွယ်ပေမဲ့ပြဿနာကိုမြင်များဖြေရှင်းနိုင်ဖို့လိုအပ်တဲ့အကြောင်း Fox News ရဲ့တွေ့ဆုံမြင်များကမှတည်ပြခဲ့ပါတယ
်။ The longer we're involved in a tariff battle or a trade war,
အခွန်စည်းကမ်းမှုပြဿနာဒါမှမဟုတ်ကုန်သွယ်ရေးပြဿနာကြာစီလေကျွန်တော်တို့စီးပွားရေးကစိုက်ဖို့အလားအလာပိုတိုးလာလေဖြစ်မှာပါ
တရုတ်နိုင်ငံကြီးဌာနကတော့ဒီနာနေ့ကကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲမှာအမေရိကန်နဲ့တရုတ်နိုင်ငံကုန်သွယ်ရေးနဲ့စီးပွားရေးဆွေးနွေးပွဲဒီမှာအမေရိကန်ဘက်ကလမ်းမှန်ပေါ်ပြန်ရောက်လာပြီးတရုတ်နဲ့ပူးတွဲကြိုးပမ်းကလမ်းတစ်ဝက်စီမှာတွေ့ဆုံကြဖို့နဲ့နိုင်ငံအကျိုးပြုမဲ့ win-win အခြေအနေမျိုးရမယ်သဘောတူညီမှုမျိုးရရှိဖို့ကြိုးပမ်းတဲ့အကြောင်းလေးထုတ်ဖော်ပြောကြားခဲ့ပါရှင်